မနေ့ကမြို့သားဒီမိုကရေစီအဖွဲ့ချုပ်ရုံးမှကျင်းပတဲ့66နှစ်မြောက်တက်မတော်နေ့ထိမ့်မှတ်အခမ်းအနားမှာဒေါအောင်ဆန်းစုကြည်ကဒီမိုကရေစီလိုလားတဲ့အင်အားစုတွေနဲ့တက်မတော်ကြားနားလည်မှုတွေလွဲမားနေတာတွေပပျောက်သွားစေဖို့ဆွေးနွေးညှိနှိုင်းတိုင်ပင်ကြဖို့အရေးကြီးတဲ့အကြောင်းမြန်မာနိုင်ငံမှာဒီမိုကရေစီစနစ်ပြတ်ထွန်းပေါ်ပေါက်ရင်တက်မတော်သားတွေဟာလည်းတခြားပြည်သူပြည်သားတွေနီးတူလူအခွင့်အရေးတွေနဲ့တိုးတက်သာယာဖွံ့ဖြိုးတဲ့နိုင်ငံရဲ့အကျိုးဆက်တွေကိုခံစားကြရမှာဖြစ်တဲ့အကြောင်းပြောကြားခဲ့ပါတယ်ဒေါအောင်ဆန်းစုကြည်ရဲ့ဒီပြောကြားချက်ကိုပြည်ထောင်စုမြန်မာနိုင်ငံအဝေးရောက်ညွန့်ပေါင်းဆွေရဝင်းကြီးဥပိုလ်လှတင်ကလေးနဲ့ထောက်ခံလိုက်ပါတယ်
။ဆက်ကလေးကတက်မတော်ဟာမြန်မာနိုင်ငံလူမှုဖွဲ့စည်းရဲ့စိတ်ပိုင်းတစ်ခုဖြစ်တယ်။ဒါပေမဲ့အဲ့ဒီစိတ်ပိုင်းဟာလူထုနဲ့ကင်းကွာပြီးတော့လူထုနဲ့တက်မတော်ဟာရန်သူလိုဖြစ်နေတယ်။ဖိနှိပ်သူနဲ့ဖိနှိပ်ခံလူသားစားတရားလိုဖြစ်နေခဲ့ပါတယ်ကျွန်တော်တိုင်းပြည်မှာ။ဒါကြောင့်မို့လို့တိုင်းပြည်မှာတက်မတော်နဲ့ပြည်သူလူထုကြားမှာတော့လည်းကောင်းအောက်ချုပ်တဲ့လူသားစားနဲ့ပြည်သူလူထုကြားမှာတော့ကောင်းနားလည်မှုပြောင်းချင်မှုအပြန်အလှန်မရှိပါဘူးလူထုကစိုးရအောင်ယုံကြည်မှုရှိသလိုစိုးရကလည်းလူထုကိုယုံကြည်မှုရှိဘူးအဲ့လိုတိုင်းပြည်မျိုးဟာဘယ်တော့မှဒီမိုကရေစီမထွန်းကားနိုင်ဘူးဘယ်တော့မှလည်းဒီမိုကရေစီမရနိုင်ဘူးလို့ဘယ်တော့မှလည်းခြေကလူခွင့်ရည်မရှိနိုင်ပါဘူးဒါကြောင့်မို့လို့တော်စုပြောသွားသလိုပါပဲကျွန်တော်တိုင်းပြည်မှာတကယ်တမ်းစစ်မှန်တဲ့ဒီမိုကရေစီထွန်းကားခြင်းနဲ့ပြည်သူနဲ့တက်မတော်ကြားမှာတကယ်ကိုအပြန်အလှန်လေးစားမှုပြန်လည်ယုံကြည်မှုနဲ့ပြန်လည်နားလည်မှုတွေရှိခြင်းနဲ့ဆိုကြလို့ရှိရင်ဒီတက်မရိုဘက်ကတာဝန်ရှိတဲ့လူတွေဟာပြည်သူလူထုကရွေးချယ်တင်မြှောက်ထားတဲ့ယုံကြည်အားထားတဲ့ခေါင်းဆောင်တွေတိုင်းရင်းသားခေါင်းဆောင်တွေဆွေးနွေးတင်တာကြာလာပြီဖြစ်ပါတယ်အဲ့ဒီလိုမဆွေးနွေးမချင်းလည်းပဲဒီပြဿနာတွေကဒီလည်းမဟုတ်ဘူးတကြမို့ဒေါ်ဆန်းစုကြည်ပြောတဲ့ကိစ္စကိုကျွန်တော်တို့ကလေးနဲ့အပြည့်အဝထောက်ခံတယ်လို့ပြောချင်ပါတယ်ခင
်ဗျဩစတြေးလျခြေဆိုင်မြမရေးရယုံညွှန်ကြားရေးမှူးဒေါက်တာမြင့်ချိုကလည်းဒေါ်ဆန်းစုကြည်ရဲ့ဒီတိုက်တွန်းပြောကြားချက်ကိုကြိုဆိုလိုက်ပြီးတက်မတော်နဲ့ပြည်သူကြားအပြန်အလှန်လေးစားမှုရှိဖို့လိုအပ်တယ်လို့ပြောပါတယ်
။ဘယ်နိုင်ငံမှာမဆိုတက်မတော်ဟာကိုယ်တိုင်းပြည်နဲ့သူ့ပြည်သူပြည်သားတွေကိုကာကွယ်ပေးရမယ်ဆိုတဲ့တာဝန်ကိုအပြည့်အဝယုံကြည်ဖို့လိုသလိုလူထုကလည်းပဲမိမိတို့ဟာတက်မတော်ကိုလေးလေးစားစားနဲ့သူ့နေရာနဲ့သူဒီနေရာပေးရမယ်ဆိုတဲ့အတွေးခေါ်ယူဆမျိုးရှိဖို့လိုတယ်။အကြီးကကတောင်တော်နဲ့ပြည်သူချားထဲမှာအခုလိုနားလည်မှုလိုအောင်လုပ်ထားတာဟာအာနာရှင်လူတန်းစားတစုကနေအစီအစဉ်ရှိရှိနဲ့လုပ်ထားတာမျိုးလိုဖြစ်နေတာဒါကြောင့်မို့လို့ဒီတောင်တော်သားတွေနဲ့လူတို့ဟာအောက်ခြေမှာပဲဖြစ်ဖြစ်အလဲအဆင့်မှာဖြစ်ဖြစ်အမြင်နဲ့ထိတွေ့နေတဲ့ပုံမှာတောင်တော်ရဲ့ခန္ဓာနဲ့လူတို့ရဲ့ခန္ဓာတွေကိုအပြန်အလှန်လေးစားလာအောင်စကားပြောနေကြဖို့ဆွေးနွေးကြဖို့တော့လိုအပ်တယ်အဲ့လိုမှမရှိဘူးဆိုရင်တွေးခွဲနေတဲ့တကအာနာရှင်ဘုချုပ်ကြီးတွေရဲ့ဆက်ကွင်းကနေဘရောမထုတ်မှာမဟုတ်ဘူးကြ။ဘရောမလည်းတမတော်ပေါ်မှာလူထုကအကောင်းမြင်လာမှာမဟုတ်လို့လူထုကိုလည်းတမတော်ကနေအမြင်သားလူလိုပဲထင်သေးနေဦးမယ်လို့ကျွန်တော်မြင်တယ်
။ဒီမိုကရေစီနိုင်ငံဖော်ဆောင်နိုင်ဖို့ဒေါအောင်ဆန်းစုကြည်ယုံကြည်မျှော်လင့်တယ်လို့မိမိတို့ဒီမိုကရေစီအင်အားစုတွေအနေနဲ့လည်းစ조사ဆောင်ရွက်သွားမယ်လို့အမေရိကန်နိုင်ငံအင်ဒီယားနာပြည်နယ်ဖော်ဝင်းမျိုးကမြမအရေးလှုပ်ရှားသူဦးတန်းဝင်းကလည်းပြောဆိုလိုက်ပါတယ်
။ကျွန်တော်တို့လက်ရှိတိုက်ပြည်ရဲ့ဖြစ်နေတဲ့နိုင်ငံအခြေအနေအဆွေတမလို့အောင်မှာတန်းဆောင်နေတဲ့တမလို့သားတွေဟာသူတို့ရဲ့လွတ်လပ်ခွင့်ဒီမိုကရေစီရဲ့လွတ်လပ်ခွင့်တွေကိုတမလို့ရဲ့ဖြစ်တဲ့တမလို့ဆိုတာပြည်သူသည်မိဘတမလို့ဟာပြည်သူအတွက်လုပ်တာဖြစ်တယ်။အဲ့ဒါကိုသူတို့ရဲ့ဒီစစ်ဝါဒီခေါင်းဆောင်တွေတစုကတကယ်မှန်ကန်တဲ့တမလို့သားတွေကိုပါသူတို့တွေကဖိနှိပ်နေတယ်လို့ကျွန်တော်ကခံယူတယ်။အဲ့ဒါကိုကျွန်တော်ခေါင်းဆောင်ကလည်းသူတို့ခံယူတဲ့အတွက်တမလို့ဟာတိုက်ကြည့်မှရှိရမယ်။ဒီတမလို့နဲ့ပြည်သူဆိုတာချစ်ခင်ရမယ်။ဒါမှလည်းတိုက်ကြည့်ရအေးကြမယ်။ဒါကြောင့်မလို့ဒီစစ်ဝါဒီတွေကသူတို့အာဏာတစ်ခုကိုတည်မြဲဖို့အတွက်ခိုင်ဆွဲထားတဲ့ဒီစစ်ဝါဒီတွေရဲ့စနစ်တစ်ခုကိုဖျက်ဆီးပြီးတော့ကျွန်တော်တို့ကဒီမိုကရေစီအနှစ်သာရရဲ့လူထုကနေတင်မြှောက်တဲ့အစိုးရအောက်မှာလွတ်လွတ်လပ်လပ်နဲ့တမတော်နဲ့ပြည်သူကချစ်ချစ်ခင်ခင်နဲ့နေပြီးတော့ဒီဟာတစ်ခုကိုတိဆောက်ရမယ်ဆိုတာကိုကျွန်တော်ခေါင်းဆောင်ဒေါအောင်ဆန်းစုကြည်ကယုံကြည်တယ်နားလေတယ်ဒီပုံမှာကျွန်တော်အပါဝင်ပေါ့ကျွန်တော်နဲ့ဒီမိုကရေစီဒေါအောင်ဆန်းစုကြည်နောက်မှာမရနေတဲ့လူတွေအကုန်လုံးကဒီတိုင်းယုံကြည်လက်ခံတယ်လို့ကျွန်တော်ပြောချင်တယ
်ဒါကတော့ဒီမိုကရေစီလိုလားတဲ့အင်အားစုတွေနဲ့တက်မတော်ကြားနားလည်မှုလွဲမားနေတာတွေအတွက်ဆွေးနွေးညှိနှိုင်းတိုင်ပင်ကြဖို့ဒေါအောင်ဆန်းစုကြည်ရဲ့တိုက်တွန်းချက်ပေါ်ပြပရောက်မြမရေးလှှရှားသူတွေရဲ့သဘောထားတွေကိုလက်လန်းမိသလောက်စူးစီးတင်ပြလိုက်တာပါရှင်